Iran နိုင်ငံအထူးတပ်ဖွဲ့ရဲ့ခေါင်းဆောင်ကိုအမေရိကန်ကလေကြောင်းကနေတိုက်ခိုက်တုတ်တင်လိုက်တဲ့အပေါ်အမေရိကန်မှာရှိတဲ့အဓိကနိုင်ငံရေးပါတီကြီးနှစ်ခုကလွှတ်တော်အမတ်တွေကြားသဘောထားကွဲပြားနေကြပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်အမိန့်နဲ့တိုက်ခိုက်ခဲ့တဲ့လုပ်ရက်ကိုတော့သမ္မတရဲ့ Republican Party ကလွှတ်တော်အမတ်တွေကထောက်ခံကြပေမဲ့လို့အတိုက်ခံ Democratic Party ဘက်ကတော့ဒီလိုမျိုးအရှိအလဲပိုင်းဒေသမှာမတိမငြိမ်အခြေအနေတွေဖြစ်လာရင်နောက်ဆက်တွဲအကျိုးဆက်တွေပေါ်ပေါက်လာမယ့်အနေအပေါ်မှာသတိပေးနေကြတာပါ။ဒီကြောင့် VOA သတင်းတောက် Catherine Jepson သတင်းပေးပို့ထားတာကိုကိုအောင်လွင်ပြောပြပေးပါရှင
်။ယူရန်နိုင်ငံဘက်ကမြို့တော်ကအမေရိကန်တန်ယုံကိုယူရန်ကအားပေးနေတဲ့ပြည်သူစစ်တွေဦးဆောင်ပြီးအကြမ်းဖက်ဆန္ဒပြခဲ့ပြီးရပိုင်းတွင်မှာပဲယူရန်နိုင်ငံကကုတ်အထူးတပ်ဖွဲ့ခေါင်းဆောင်ဗိုလ်ချုပ်ကြီးကာဆင်ဆူလီမနီကိုပြစ်မှတ်ထားတဲ့လေကြောင်းတိုက်ခတ်မှုကိုသမ္မတထရန့်အမိန့်ပေးခဲ့တာပါ။ဘက်ကမြို့တော်နိုင်ငံကလေစိတ်အနည်းတက်ခတ်ခဲ့မှုကြောင့်ယူရန်နဲ့ယူရန်နိုင်ငံတွေမှာအခြေအခြေကန့်ကွက်ဆန္ဒပြနေကြတယ်လို့နိုင်ငံတကာကလည်းစိုးရိမ်မခင်းတဲ့သဘောထားတွေထွက်ပေါ်လာနေချိန်မှာပဲအမေရိကန်နိုင်ငံရေးလောကမှာလည်းအခြေအတင်ပြောစရာတွေဖြစ်လာနေပါတယ်။သမ္မတရဲ့ Republican Party ကအများစုနဲ့ထိန်းချုပ်ထားတဲ့ထက်လွတ်တော်ဥက္ကဋ္ဌ Mitch McConnell ကတော့တက်ခတ်မှုပေါ်ထောက်ခံကြောင်းပြောခဲ့တာ
ပါ။ For too long this evil man operated without constraint
ဒီလူယုံမှာဟာအထင်းကုန်မရှိလုံးနေတာကြားလာပါပြီ။သူကြောင့်မရေမတွက်နိုင်တဲ့အပြစ်မဲ့သူတွေဒုက္ခရောက်ခဲ့ကြပါပြီ။ကိုယ်တော်သူ့ရဲ့အကြမ်းဖက်ဝါဒနဲ့ခေါင်းဆောင်မှုတွေအဆုံးသတ်သွားပါပြီ
။အမေရိကန်တန်တမန်နေနဲ့စစ်တီတွေကိုတိုက်ခိုက်ဖို့စီစဉ်နေရတယ်ကိုဟန်တားနိုင်ခဲ့တဲ့လုပ်ရည်အဖြစ်ပီတဂွန်စစ်ဌာနချုပ်ကပြောဆိုခဲ့တဲ့လုပ်ရည်အပေါ်တခြား Republican ကိုယ်စားတွေကလည်းထောက်ခံတဲ့သဘောထားတွေပြောကြားခဲ့ကြတာပါ။ဒါမှမဟုတ်အတိုက်ခံ Democratic အများစုနဲ့ထိန်းချုပ်ထားတဲ့အောက်လွှတ်တော်ရဲ့ဥက္ကဋ္ဌ Nancy Pelosi ကတော့ Congress တော်ရဲ့ခွင့်ပြုချက်မယူဘဲတိုက်ခိုက်ခဲ့တဲ့လုပ်ရည်အဖြစ်နဲ့ပြောဆိုလိုက်တာပါ။ထလတော်လူနည်းစုခေါင်းဆောင်ချက်ရှူမာကလည်းလွတ်တော်နဲ့မတိုင်ပင်ပဲဆောင်ရွက်ခဲ့တဲ့လို့ရအပေါ်စိုးရိမ်နေကြောင်းပြောဆိုသွားပါတယ
် The need for advanced consultation and transparency with Congress was put in the Constitution for a reason
ကွန်ဂရက်စ်တော်နဲ့ချုပ်တင်တိုင်ပင်မှုဝင်လင်းမြင်သာမှုရှိဖို့ခြေကဥပဒေမှာပြဋ္ဌာန်းထားတာအကြောင်းရှိပါတယ်လွတ်တော်နဲ့ချုပ်တင်တိုင်ပင်မှုရေးဝင်လင်းမြင်သာမှုရေးမရှိခဲ့ရင်အရင်စလိုနဲ့လွဲမှားတဲ့ဆုံးဖြတ်ချက်မျိုးတွေဖြစ်လာနိုင်ပါတယ်ဆိုပြီးလူနည်းစုခေါင်းဆောင်ရှူမာကပြောဆိုသွားတာပါတခက်မှုကြောင့်စီရေးစီရီမှာကွန်ကရက်စ်တော်ရဲ့အခွင့်အာဏာနဲ့ပတ်သက်လို့အငင်းပွားစရာတွေလည်းတကြောပြန်ပေါ်ပေါက်လာခဲ့တာပါဒါမှမဟုတ်အစိုးရအနေနဲ့စစ်ဖက်ဆိုင်ရာတွေမှာသူသဘောနဲ့သူဆုံးဖြတ်ပိုင်ခွင့်ရှိတယ်လို့လည်း Atlantic Council အရှေ့လယ်ပိုင်းလုံခြုံရေးဆိုင်ရာကြွမ်းကျင်သူ Christine Fortin Ross ကပြောပါတယ်
The administration undertook an effort to designate Qasem Soleimani as a foreign terrorist.
Qasem Soleimani ကိုပြည်ပကကျန်းဖက်ဝါဒီတူဖြစ်နေတတ်မှတ်ဖို့အမေရိကန်ဆိုရာကြိုးပမ်းနေပါတယ်။ဒီလိုလိုချင်းအဖြစ်အနာရိုင်းနေနေနဲ့အကျန်းဖက်ဝါဒတံပြန်တိုက်ချက်ရင်းနဲ့ရေးယူသွားလို့ရပါတယ်။ဒါကြောင့်လဲအမေရိကန်အစိုးရအနေနဲ့ Qasem Soleimani ကိုရှင်းဖို့လုပ်ပိုင်ခွင့်ရခဲ့တာပါ။
ဒီနေ့အမေရိကန်သမ္မတယူကော့ဘွဲမှာသမ္မတထရန့်နဲ့ရှင်ပြိုင်နိုင်မှုကြိုးပမ်းနေကြတဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်အပါအဝင်ဒီမိုကရက်ကိုယ်စားတွေကတော့အီရန်ထူးတက်ဖွဲ့ခေါင်းဆောင်ကိုတုတ်တင်လိုက်တဲ့အတွက်နောက်ဆက်တွဲကျင်းဝနိုင်တဲ့အကျိုးဆက်တွေပေါ်စိုးရိမ်တဲ့သဘောထားတွေကိုပြောဆိုနေကြတာပါ
Unfortunately nothing we have seen from this administration
လက်ရှိဆိုရအနေနဲ့လွန်ခဲ့တဲ့3နှစ်အတွင်းလုပ်ခဲ့တာတွေကိုကြည့်မယ်ဆိုရင်အခုသူတို့ရင်ဆိုင်ရမယ့်တကယ့်အန္တရာယ်အတွက်ပြင်ဆင်ထားတာမျိုးဘာမှမရှိခဲ့တာတွေ့ရမှာပါ
ဒီမိုကရက်တစ်ပါတီသမ္မတလောင်းဖြစ်ဖို့ကြိုးပမ်းနေတဲ့ဗာမောင့်ပြည်နယ်ထက်လွတ်တော်မှတ်ဘာနီဆန်ဒါစ်ကလည်းသမ္မတထရန့်ရဲ့ရွေးကောက်ပွဲကတိကိုဖျက်ခဲ့တဲ့လို့ရဖြစ်ပြောဆိုခဲ့တာပ
ါ Trump promised to end endless wars
ဆုံးမရှိတဲ့စစ်ပွဲတွေအားလုံးကိုရပ်မယ်ဆိုပြီးထရန့်ကကတိပေးခဲ့တဲ့စိတ်မကောင်းစရာအနေနဲ့ကတော့သူ့လူရတီကနောက်ထပ်စစ်ပွဲတွေကိုဥတီနေတယ်ဆိုပြီးထက်လွတ်တော်မှတ်ဆန်ဒါစ်ကပြောဆိုလိုက်တာပါသမ္မတလောင်းဖြစ်ဖို့ကြိုးပမ်းနေတဲ့ထောင်လိုင်းရရှိအောင်လည်းဖြစ်အင်ဒီယားနာပြည်နယ်ဆောက်သန်းမြို့တော်ဝန်ဟောင်းလည်းဖြစ်တဲ့ပီပူတစ်ချစ်ကလည်းအီရန်ကိုကျူးကျော်တိုက်ခတ်တာမျိုးမဟုတ်ပေမဲ့အကြီးဆုံးရန်စမှုတစ်ခုဖြစ်တာကြောင့်အန်ရဲကြီးမားတဲ့အကြောင်းသတိပေးခဲ့တာပါအငင်းပေါ်စရာကြီးထွားလာနေချိန်မှာပဲရှစ်သတင်းပတ်ထဲထက်လွတ်တော်အမတ်တွေကိုထောင်လိုင်းဆိုင်ရာအစီရင်ခံမှုရှိနေတဲ့အတွက်ထင်းထင်းထင်းထင်းပြုမှုကြားဖို့လဲလွတ်တော်ဥက္ကဋ္ဌမက်ကော်နဲကတိုက်တွန်းနေပါတယ
် Predictably enough in this political environmentthe operation that led to Soleimani's death
လက်ရှိနိုင်ငံရေးအခွင့်အရေးအရကြိုတင်မှန်းဆထားတဲ့အတိုင်းဆူလီမန်နီတည်ဆုံးခဲ့တဲ့စစ်စင်ရေးအပေါ်အငင်းပွားစရာသဘောထားကွဲလဲစရာတွေရှိနိုင်ပါတယ်အခြေအနေပိုင်းဒေသမှာအမေရိကန်အကျိုးစီးပွားနဲ့ပတ်သက်လို့အခြေတင်ဆွေးနွေးဖို့မျှော်လင့်ကြိုဆိုပေမဲ့လည်းအထက်လွှတ်တော်အမတ်ဒီအားလုံးအနေနဲ့အစိုးရစီကရမယ့်အချက်လက်တွေတင်ပြချက်တွေကိုအရင်မသိရသေးပဲစစ်စင်ရေးနဲ့နောက်ဆက်တွဲအကျိုးဆက်တွေပေါ်လူသိရှင်များဆုံးဖြတ်ချက်ချပြောဆိုတာမျိုးတွေမလုပ်ကြဘူးလေတိုက်တွန်းလိုပါတယ်
ဒါပေမဲ့လည်းအီရန်ပေါ်နောက်ထပ်စီးရီးယားဆောင်ရွက်ချက်တွေနဲ့ပတ်သက်လို့ ဥပဒေကြမ်းတစ်ချက်ကိုတင်သွင်းသွားမယ်အကြောင်းဒီမိုကရက်တက်လွတ်တော်မှတင်ကိန်းကကြေညာထားတဲ့အတွက်ဤရန်ရေးအမေရိကန်နိုင်ငံရေးလောကမှာအခြေအနေငင်းကုန်စရာတွေရှေ့လာမဲ့သတင်းပတ်တွေမှာဆက်လက်တွေ့မြင်ရလိမ့်မယ်လို့လည်းမျှော်လင့်ရပါတယ်ခင်ဗျာ။